Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့2024ခုနှစ်အောက်တိုဘာလ13ရက်တင်းနှင်းငွေနေနေမှာတဲ့ဘဲရုပ်တံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်နက်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မှာတဲ့တလင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မြမအကြက်တွေဖြစ်ရှင်းနေတဲ့ပတ်သက်ပြီးမလေးရှားနိုင်ငံအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုတိုးမြှင့်လှုံ့ဆော်သွားမယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဂါဇာမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်22ဦးထက်မနည်းသေဆုံးခဲ့တယ်လို့ပါလက်စတိုင်းတွေကပြောပါတယ်။အီရန်ကသူ့ရဲ့ဂျိုဒု2ဆင်းကိုရုရှားအကာသလွန်မြန်ရင်နဲ့ကဘာပတ်လမ်းကြောင်းတွေဆေလွတ်ဖို့ရုရှားကိုပေးပို့ခဲ့ပါတယ
်။အခုလိုနောက်ဆုံးအသတင်းတွေပြီးမှတော့အပတ်စဉ်တင်ဆက်နေကြတို့အတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ကပြိုင်ကဘာအာရှနိုင်ငံရေးလျှာစီးပွားသတင်းများကုလူရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့နိုင်ငံရေးစီးပွားရေးကမ္ဘာအရေးအကြောင်းအရာစုံကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်ကပြောပြပေးပါမယ
်။ဂါဇာကဟမတ်စ်တွေနဲ့လေဘနန်ကဟက်စ်ဘူလာတွေကိုထိုးစစ်ဆင်မဲ့လမ်းကြောင်းမှာမနေဖို့အတွက်အစ္စရေးကဆက်သတိပေးတယ်လို့ဂါဇာမြောက်ပိုင်းမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်20ဦးတည်းသေဆုံးရတယ်လို့ပါလက်စတိုင်းကပြောပါတယ်။လေဘနွန်မှာတော့နာဂိုရာမှာရှိတဲ့သူတို့ရဲ့ဌာနချုပ်စနေနေ့မှာထပ်ပြီးအပြစ်ခတ်ခံရတယ်လို့ကုလသမဂ္ဂငင်းချင်းရင်တင်းတပ်ကပြောပါတယ်။ဒါပေမဲ့ဘသူဖြစ်တယ်ဆိုတာတည်တည်ချာချာမသိရသေးပါဘူး။တောက်ချာနေကတော့အဲ့ဒီဌာနချုပ်ကိုအစ္စရေးစစ်တပ်ကပြစ်တာဖြစ်ပြီးခုလောက်ဖွဲ့ရင်အဲ့ဒီနေရာကထွက်ဖို့လဲသတိပေးထားတာပါ။ဂါဇာမှာတော့အောက်တိုဘာလ3ရက်ကစပြီးဆန္ဒရိက္ခာအကူအညီမပို့နိုင်တဲ့အတွက်အင်္ဂဗေးကျုံရနိုင်တယ်လို့ကုလဆန္ဒရိက္ခာအစီအစဉ်ကသတိပေးချက်တွေထုတ်ပြန်ပါတယ်။အဲဒီဒေတာမှာတိုက်ပွဲတွေကြာပိတ်မိနေသူ4သိန်းလောက်ရှိပါတယ်။ Israel တပ်တွေကလေဘနွန်ကအီရန်ကျောတောင်နောက်ကပေးတဲ့ Hezbollah တွေကိုမြေပြင်ကရောဝင်ဟင်ကပါတိုးမြှင့်တိုက်ခိုက်နေတာနဲ့တစ်ချိန်တည်းဂါဇာမြောက်ပိုင်းမှာလည်းနောက်ထပ်ထိုးစစ်တွေကိုဆက်လှုပ်ဆောင်လာတာပါ။အီရန်ကသူ့ရဲ့ဂျိုရု2ဆင်းကိုရုရှားအာဂါဒါလွန်ပြန်ရတဲ့ကမ္ဘာပတ်လမ်းကြောင်းနဲ့ဆက်လွတ်ဖို့အတွက်ရုရှားကိုပေးပို့တယ်လို့အီရန်အစိုးရသတင်းဌာနကစနေနေ့မှာပြောပါတယ်။ဒါအမေရိကန်အရေးယူထားတဲ့နိုင်ငံနှစ်ခုကြားအာဂါဒါဆိုင်ရာပူးပေါင်းဆောင်ရွက်မှုလည်းဖြစ်ပါတယ်။အီရန်ပုဂ္ဂလိကအဖွဲ့အစည်းထုတ်ကောက်ရှာခေါ်ပြတ်သားတဲ့ပုံရိပ်တွေရိုက်ကူးပေးတဲ့ကောင်းငင်ဂျိုရုနဲ့အသေးစားဆက်သွယ်ဂျိုရုဟိုရိုတိုကိုကမ္ဘာပတ်လမ်းထဲလွှတ်တင်မှုဖြစ်ပါတယ်။ရုရှားက February တုန်းကရော2022တုန်းကပါအီရန်ရဲ့ဂျိုရုတွေကမ္ဘာပတ်လမ်းကြောင်းထဲလွှတ်ပေးခဲ့တာဖြစ်ပြီးဒီလိုရုရှားနဲ့အီရန်ကြားအာဂါဒါဆိုင်ရာပူးပေါင်းဆောင်ရွက်မှုကရုရှားရဲ့ယူကရိန်းကျူးကျော်မှုအတွက်တမကပဲအစ္စရေးနဲ့အရှေ့လေပိုင်းဒေသတစ်ခွင်လုံးကစီးပစ်မှတ်ဖြစ်လာနိုင်တဲ့နေရာတွေကိုအီရန်စောင့်ကြည့်ရမှာအထောက်အကူဖြစ်မှာကိုဆိုရင်ကြောင်းအမေရိကန်ကပြောပါတယ်။ကောက်ရှာကိုစိုက်ပျိုးရေးတဘာဝဝင်းကျင်နဲ့တဘာဝဘေးစီမံခန့်ခွဲရေးတွေမှာတုံးပါတယ်။ဟိုဟုတ်ကတော့ satellite နဲ့တွဲသုံးရတဲ့ဆက်သွယ်ရေးအတွက်ဖြစ်ပြီးသူ့ကိုဝေးလံခေါင်ဖျားဒေသတွေမှာတုံးဖို့ရည်ရွယ်ထားတာပါ။ပိုလန်နိုင်ငံရဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာမူဝါဒအသစ်စိတ်ပိုင်းတစ်ခုအနေနဲ့နိုင်ငံရေးခေါလုံကဆိုင်ရာရပိုင်권ကိုယာယီဆိုင်ငံထားမယ်လို့ပိုလန်ဝန်ကြီးချုပ်ဒေါ်နယ်ထက်စ်ကပြောပါတယ်။အင်းနီချင်းဘဲလာရုစ်နဲ့ရုရှားကဒီနိုင်ငံရေးခေါလုံ권ပေါ်မှာမျက်ထောက်မှုရှိတယ်လို့ဝန်ကြီးချုပ်ကထောက်ပြပြောဆိုတာပါဖြစ်ပါတယ်။ပိုလန်တဲ့ဝန်ထွက်သူတွေကိုယာနုံးပြစ်ထိန်းချုပ်ဖို့လုပ်အောင်မှာဖြစ်ကြောင်းနဲ့ဒီလိုလုပ်ဖို့နိုင်ငံရေးခေါလုံ권ဆိုင်ရာရပိုင်권တွေကိုဒီနယ်မြေတွေအတွက်ဆိုင်ငံထားမယ်လို့အင်ကာနဲ့ကက်ဘင်နက်အစည်းအဝေးမှာတင်ပြတာပါ။အသေးစိတ်ကိုထုတ်မပြောပါဘူး။ဒါပေမဲ့ပိုလန်တဲ့တရားဝင်လာရောက်သူတွေတက်နိုင်တဲ့မြတ်အနည်းဆုံးဖြစ်အောင်ရော့တော့အောင်လုပ်နိုင်မယ်လို့ပြောပါတယ်။ပိုလန်က2021ကစပြီးဘဲလာရုစ်နဲ့ဆက်ကရွှေပြောင်းဝင်ရောက်လာသူတွေအရေးကိုဖြေရှင်းနေရတာဖြစ်ပါတယ်။အရှေ့လေပိုင်းနဲ့အာဖရိကကရွှေပြောင်းသူအများအပြားဝင်လာပြီးအနောက်နိုင်ငံတွေရဲ့တည်ငြိမ်မှုပြတ်ပြားစေဖို့ဘဲလာရုစ်နဲ့ရုရှားကတွေးဆောင်ခေါ်ယူနေတယ်လို့ပိုလန်အစိုးရအဆက်ဆက်ကဆွတ်ဆွဲထားတာဖြစ်ပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြောဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဓမ္မဟုတ် Thaicom 6 Juru Channel 123တို့ကနေပြောဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြောလည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ View American တံကတနင်္လာနေ့မနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်။မြန်မာအကြက်တဲဖြစ်ရှင်းရတဲ့ပတ်သက်ပြီးမလေးရှားဟာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုကိုတိုးမြှင့်လုပ်မယ်လို့ မလေးရှားဝန်ကြီးချုပ်အန်ဝါအဗရာဟမ်ကလာအိုဆာဆီယံထိပ်သီးအစည်းအဝေးတွေအပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာကမလေးရှားနဲ့ထိတွေ့ဆက်ဆံရေးကိုတိုက်ရိုက်တက်တက်ကြွကြွလုပ်ဖို့အသင့်ရှိတာကိုပြနေတဲ့အတွက်ဒါအပြုသဘောဆောင်တဲ့တိုးတက်မှုဖြစ်ကြောင်းနဲ့နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဟာဆမ်ကိုမြန်မာနဲ့ညှိနှိုင်းဆွေးနွေးမှုတွေစီစဉ်ဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့လည်းပြောပါတယ်။မြန်မာအရေးအတွက်အာဆီယံခေါင်းဆောင်တွေသဘောတူချမှတ်ထားတဲ့ဘုံသဘောတူညီချက်9ရက်ရှိပေမဲ့အရှင်းမြင့်အရာရှိအဆင့်အလွတ်သဘောဆွေးနွေးမှုလည်းရှိရမှာဖြစ်တာကြောင့်ရှင်းလင်းရမယ့်ကိစ္စရပ်တွေကိုမြန်မာနဲ့ရှင်းလင်းပြောဆိုနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။စစ်တပ်အာဏာသိမ်းချိန်ကစပြီး4000လောက်တေဆုံးရတယ်လို့တသန်းနီးပါးနေဆန့်ခွာထွက်ပြေးခဲ့ရပြီးမလေးရှားကမြန်မာဒုက္ခသည်2000လောက်ကိုလက်ခံထားတယ်လို့ဒါအပြင်ထိတ်သိဆွေးနွေးပွဲတွေအတွင်းမြန်မာရေးဟာထိတ်တန့်ဆွေးနွေးမှုတစ်ခုဖြစ်ခဲ့တယ်လို့လည်းပြောပါတယ်။မြို့တော်ပျုံယမ်းပေါ်ကိုမြောက်ကိုရီးယားဆွေအကိုဆန့်ကျင်တဲ့ဆယ်ဆယ်တန်းတွေ drone တွေနဲ့ကျဲချတာကိုတာဝန်ခံဖို့အတွက်တောင်ကိုရီးယားကတမင်ရှောင်းနေတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အမ်ရဲ့မြန်မာကင်မျိုးဂျုံကစနေနေ့မှာဆွဆွဲပါတယ်။တောက်ကြန်လေးကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကတောင်ကိုရီးယားဟာဒီဆယ်ဆယ်တန်းတွေကိုအောက်တိုဘာ3ရက်အပြင်ဒီသတင်းပတ်ထဲမှာဗိုလ်တပ်ဘူးနဲ့ဂျက်တဘရီနေတွေမှာ drone နဲ့လာကျဲတယ်လို့ကြေညာခဲ့တာပါ။ဒါပြန်နောက်တစ်ခါမြောက်ကိုရီးယားပိုင်နဲ့ထဲတောင်ကိုရီးယား drone တွေလာရင်တတိမပေးတော့ပဲဖျက်ဆီးပြင်မယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားဆွဆွဲချက်ကိုတောင်ကိုရီးယားကာကွယ်ဝင်ကြီးဌာနကအစပိုင်းမှာညှင်းဆိုပေမဲ့နောက်ပိုင်းမှာတော့မြောက်ကိုရီးယားဒီကြေညာချက်မှန်အတိမပြုတ်နိုင်ဘူးလို့ပြောပါတယ်။ကင်ယိုဂျွန်ကတော့တောင်ကိုရီးယားရဲ့မြေရတဲ့ကြေညာချက်ကိုကြည့်ရင်သူတို့ကိုယ်တိုင်ဒါမှမဟုတ်ဒီလိုလောက်ရမှာပူးပေါင်းပါဝင်ကြောင်းကိုတက်တယ်ပြနေတယ်လို့ပြောပါတယ်။သူမရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတောင်ကိုရီးယားစစ်တပ်ကရောအစိုးရကပါတစုံတရာတုံ့ပြန်တာမရှိသေးပါဘူး။ဘရာဇီးမှာအပြင်းမုန်တိုင်းတိုက်ခိုက်ခဲ့တဲ့နောက်လူရေ 1.6 သန်းကျော်နေထိုင်တဲ့တောင်အမေရိကတိုက်ကအကြီးဆုံးမြို့ဖြစ်တဲ့ဆာပေါ်လိုမှာမျက်စင်မီးတွေပြတ်တောက်နေပါတယ်။တောက်ကြန်နဲ့ညာဘက်တိုက်ခတ်တဲ့မုန်တိုင်းဟာလေတိုင်နှုန်းတစ်နာရီ108မိုင်နှုန်းရှိပြီးဒါဟာစံကျင်တင်ပြင်းထန်ကြောင်းဆာပေါ်လိုပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။လေပြင်းကြောင့်တစ်ပင်တွေအမျက်ကကျွတ်ထွက်ပြီးအကြီးကျယ်ပျက်စီးတဲ့အပြင်ဒါဟာဘေးလိုင်းတွေပြတ်တောက်ကုန်တယ်လို့လည်းပြောပါတယ်။မုန်တိုင်းကြောင့်လေဆိပ်အများများအပြားပိတ်ထားရကြောင်းနဲ့နေရာများပြားမှာရေပိမှုစနစ်ရပ်ဆိုင်းသွားကြောင်းပြည်ရဲ့အစိုးရကပြောပါတယ်။တက်စစ်မီးတွေနိုင်ဘန်းတွင်ပြန်ပြင်းနိုင်မယ်လို့တွက်ထားပေမဲ့လူပေါင်း20တန်းနေထိုင်တဲ့မြို့လေကောင်ရက်ကွက်တွေမှာတော့စနေနေ့အထိမီးမရပဲဖြစ်ပါတယ်။ရေကိုလည်းချွေတာတုံးကိုအာနာဘန်တွေကမြို့ကန်တွေကိုနှိုးဆော်နေပါတယ်။လေပြင်းတိုက်ခတ်မှုကြောင့်လမ်းဘေးဆိုင်တန်းပေါ်တစ်ပင်လဲကျတဲ့အတွက်တဦးသေဆုံးရပါတယ်။ဆာပေါ်လိုပြည်နယ်တစ်ဝိုက်တေဆုံးရသူကအနည်းဆုံး4ယောက်ရှိနေပါတယ်။
ဒရင်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါအခုတော့ဒုအတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပါမယ်ဒုအတန်းအစီအစဉ်မှာဆိုရင်ပဋိပက္ခတွေစစ်ပွဲတွေဖမ်းဆီးနှိပ်စက်ခံရတာတွေအပါအဝင်ပြည်သူလူထုတွေရဲ့အခက်အခဲမျိုးစုံကိုဒရင်ရယူရတဲ့ဒရင်သမားတွေစိတ်ပန်းဆိုင်ရာထိတ်ခိုက်ဖိစီးမှုတွေရှိပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီး Frontier မြန်မာဝိုင်းတော်သားတွေကဒုအတန်းအစီအစဉ်မှာတင်ပြထားပါတယ်
strike တွေတုံရတဲ့ကလေးတွေရဲ့တရရရတဲ့အချိန်တပ်ပေါ်ရရင်တပ်ပြေးကြ
တယ်။ဒီမြန်မာနေရာလုံးကသတင်းသမားတဲ့အခါကျတော့ကလေးမိသားစုပေါ်မှာစိတ်မရှိတာတွေစိတ်တူတာတွေဖြစ်တယ်
။နိုင်ငံထဲမှာနေရတဲ့သတင်းတောက်တွေအတွက် physical နော် emotion safety ဒီဘာမှနေနေရတဲ့သတင်းတောက်တွေအတွက် physical emotion safety ဒါတွေကိုထည့်သွင်းစဉ်းစားပေးဖို့လိုတယ်။
စိတ်ကျန်းမာရေးကောင်းမွန်ဖို့ကအခြေခံလူခွင့်ရေးတရက်ဖြစ်ပါတယ်။ဒါပေမဲ့မကြသေးခင်ကမှကမ္ဘာကုလသမဂ္ဂကထုတ်ပြန်ထားတဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံတွင်းဆရာနာသိမ်းမှုတွေကြောင့်ဖြစ်လာတဲ့အကြမ်းဖက်မှုတွေနဲ့မငြိမ်သက်မှုတွေကြောင့်ပြည်သူတွေရဲ့စိတ်ကျန်းမာရေးပေါ်မှာစိုးဝါးစွာထိခိုက်မှုတွေရှိနေတယ်လို့ထောက်ပြထားပါတယ်။ဒီလိုဝမ်းနည်းစရာကောင်းတဲ့အဖြစ်အပျက်တွေကိုမှတ်တမ်းတင်ဖို့ကသတင်းထုတ်တွေရဲ့အလုပ်ဖြစ်ပါတယ်။တစ်ဖက်မှာလည်းဒီအကြောင်းအရာတွေကိုအဆက်မပြတ်ထိတွေ့နေမှုကသူတို့ရဲ့စိတ်ကျန်းမာရေးကိုထိခိုက်စေပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero တဲ့ကအကူအညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
strike day ကြုံရတဲ့ကလေးတွေရဲ့ဒီကြောင့်တက်ခတ်ခံရတဲ့တရရတဲ့အချိန်မှာစိတ်ကမခံနိုင်တော့ဖြစ်တယ်ဘောဆိုဓာတ်ပုံရရင်လည်းကိုပြေးကြတယ်အနာကျက်မဲ့ဖြစ်လိုက်အစ်စ်ပြန်ရလိုက်အနာကျက်မဲ့ဖြစ်လိုက်အစ်စ်ပြန်ရလိုက်နဲ့သူကယူတော့မလားမသိဘူးအဲ့လိုဟိုဘယ်လိုပြောမလဲခါကျန်စိတ်ရမ်းညစ်ပြီးတော့မှတော့မလို့ကို site thinking နဲ့ရမ်းပေါ်လာတယ်ပေါ့ကျွန်တော်အဲ့လိုမျိုးမနော်ဟိုစိတ်ချမ်းသာရင်းနေတယ်အဲ့လိုမျိုးပြနေရတယ်ပေါ့နော်
ကိုမင်းကဆရာနာသိမ့်ပြီးနောက်ပိုင်းတိုက်ပွဲနဲ့ပြိပခါတွေပြင်းထန်နေတဲ့ကြားပြည်နယ်မြေပြင်မှာသတင်းယူနေတဲ့သတင်းထောက်တယောက်ပါအရင်ကရန်ကုန်မှာအလုပ်လုပ်ခဲ့ပြီးသတင်းထောက်လုပ်သက်16နှစ်လောက်ရှိတဲ့လုပ်သက်ရင်သတင်းသမားတဦးပါဒါပေမဲ့လည်းဆရာနာသိမ့်ပြီးနောက်ပိုင်းမှာသူ့မှတ်တမ်းတင်ရယူရတဲ့သတင်းတွေကသူ့ရဲ့စိတ်ကျမ်းမာရေးကိုဆူဆူရွရွထိခိုက်စေတဲ့အထိဖြစ်လာပါတယ်ကိုမင်းကကြားပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးနောက်ဆက်တွဲအခြေအနေတွေကိုလည်းမကြာခဏမှတ်တမ်းယူရလေးရှိပါတယ်။တနေ့တခြားသူ့ကင်မရာမှတ်တမ်းမှာလူသေးအလောင်းတွေတဖြည်းဖြည်းပိုနေရယူလာပါတယ်။ ISP မြန်မာရဲ့ထုတ်ပြန်ချက်အရစစ်ကောင်စီရဲ့တနိုင်ငံလုံးအနှံ့လေကြောင်းတိုက်ခိုက်မှုတွေရဲ့၅ပုံတစ်ပုံဟာဆိုရင်တင်းငယ်တဲ့ကြားပြည်နယ်ကခံနေရတာဖြစ်ပါလေ။လေကြောင်းကနေလက်နက်ကြီးတွေနဲ့တိုက်ခိုက်ခံရတဲ့အခါမှာဖြစ်လာတဲ့ပျက်စီးဆုံးရှုံးမှုတွေဟာအလွန်ဆိုးရွားတယ်ဆိုတာကိုမျက်မြင်ကြုံတွေ့နေရတာပါ
။လက်နက်ကြီးတို့ဘာလို့နဲ့ထိပြီးတော့ဆုံးတဲ့ဟာတွေဆိုလို့ရှိရင်ကကျတော့ dead body တွေကပုံမှန်မဟုတ်ဘူးကွာ။တစ်ခါလောက်ရရတဲ့အချိန်မှာတော့ပြဿနာမရှိသေးဘူး။ခဏခဏရရတဲ့အချိန်မှာအဲ့ရစိတ်ခံစားမှုကထန်ရအဲ့လိုစိတ်တန်ရခုတခုဖြစ်လာပါတော့။ဟိုဒါမဲ့တရင်တလုတ်ကတော့တရင်တောက်ကတော့တရင်တောက်လုံးလို့ရမယ်လို့ပြောပေမဲ့ကျွန်တော်အဲ့ရဲ့စိတ်ဖြစ်စီမှုတန်ကိုကျွန်တော်မခံနိုင်တော့ဘူးပေါ့နော
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကနိုင်ငံတော်ဝန်တိုက်ပွဲတွေနဲ့အတူနေစဉ်လိုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေအယက်သားတည်ဆုံးမှုတွေဖမ်းဆီးခံရမှုတွေနေအိမ်မီးရှို့ခံရတာတွေစစ်ဘေးတိမ်းရှောင်ရတဲ့ဖြစ်ရပ်တွေကနေစဉ်သတင်းတွေမှာနေရာအများစုယူထားတာဖြစ်ပါတယ်။ထိခိုက်ခံစားရသူတွေအများအပြားကိုတွေ့ကြုံခဲ့ရပြီး post traumatic stress disorder PTSD လို့ခေါ်တဲ့တုံ့လုံးစရာကောင်းတဲ့အဖြစ်ပြက်တွေကိုကြုံရပြီးမှရရှိတဲ့စိတ်ပိုင်းဆိုင်ရာဝေဒနာကိုလည်းခံစားကြရပါတယ်။စိတ်ကျမ်းမာရေးဆရာဝန်ဖြစ်သူဒေါက်တာလင်းလူကလည်းသတင်းတောက်တွေအနေနဲ့သတင်းယူရင်းကနေတဆင့်ကူးဆက်စိတ်တန်ရာရရှိတတ်တယ်လို့ဆိုပါတယ်
။တစ်ဖက်ကပြောလိုက်တဲ့ဒီသူတို့ရဲ့တွင်းကြုံနေရကိုကူးဆက်လာတာမျိုးပေါ့လေ။ဆိုတော့သူတို့ဝိုင်းနေတဲ့လူမျိုးသူတို့ပူဆွေးတဲ့လူမျိုးကိုစီမာလူခံစားချက်မျိုးတွေရကိုရှိလာနိုင်တယ်ပေါ့။ဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေကိုအဖြေရှင်းနိုင်မှုဆိုရင်အဲ့ဒီအဖြေတွေးရဆက်ပြီးဆက်ပြီးပါလာမယ်ဆိုရင်အမှားဆုံးအနေနဲ့ဒီကဟိုစိတ်ဖြစ်စည်းလာတယ်ပေါ့နော်
စိတ်ကျမ်းမာရေးပြဿနာတွေလူမှုဝန်းကျင်အတိုင်းဝိုင်းအတွင်းမှာဖြစ်နေတယ်ဆိုတာကိုတွေးရှိနိုင်ပါတယ်2023ခုနှစ်ကပြုလုပ်ခဲ့တဲ့ Cambridge တက္ကသိုလ်ရဲ့စစ်တမ်းအရမြန်မာနိုင်ငံမှာရှိတဲ့လူကြီး9,900မှာ3ပုံ2ပုံလောက်ကစိုးရိမ်စိတ်များခြင်းနဲ့စိတ်တက်ကြရောဂါလက္ခဏာတွေပြသနေကြောင်းကိုတွေးရှိခဲ့ရပါတယ်တချို့လူတွေအတွက်စိတ်မချမ်းမြေ့စရာသတင်းတွေကိုမကြည့်ပဲရှောင်ရှားလို့ရပါမယ်လေကိုမင်းလိုမျိုးသတင်းတောက်တွေအတွက်ကတော့ရှောင်လွဲလို့မရနိုင်ပါဘူးအခုလိုမျိုးဖြစ်ရတွေကိုသတင်းရယူဖို့ကသူတို့ရဲ့အလုပ်ဖြစ်နေပြီးဒါတွေကိုရှောင်လွဲဖို့ရာခက်လာပါတယ်မခိုင်ကြီးကလည်းလုံသက်18နှစ်လောက်ရှိပြီဖြစ်တဲ့ဝါရင်သတင်းတောက်တူပါရခိုင်ပြည်နယ်ကလာတဲ့သူမဟာဆိုရင်အခုတော့သူမရဲ့သတင်းတောက်ဖြစ်သူအမျိုးသားခလေးနှစ်ယောက်နဲ့အတူထိုင်းမြန်မာနေဆက်မှာနေထိုင်နေတာဖြစ်ပါတယ်မခိုင်ကြီးအနေနဲ့လည်းဆရာနာသိမ့်ပြီးကလေးကသတင်းလုတ်တွေကနေတဆင့်စိတ်ပိုင်းဆိုင်ရာအဆင်မပြေမှုတွေခံစားနေရသူပါ
ခလေးတွေတေးကြတာဥမာဒီလူကြောင့်ကျဲခံရလို့ဖြစ်စေတယ်မတေးကြတာလို့ဖြစ်ရင်မခံနိုင်ဘူးအဲ့လိုငိုတောင်းငိုပြလိုက်တော့မှတက်တာတာမျိုးပေါ့နော်အဲ့လိုမျိုးကတော့တောက်လျှောက်ဖြစ်တယ်အိမ်မက်တဲမှာအိမ်မက်တွေပါလေအဲ့လိုမျိုးအိမ်မက်ဆိုးတွေကအများကြီးမှတ်တယ်အိမ်မက်တွေထဲမှာဆိုလို့ရှိရင်အဲ့ ဒီတိုက်ပွဲရင်းနဲ့ပတ်သက်တဲ့အိမ်မက်တွေပြေးရတယ်အိမ်မက်တွေကလေးတစ်ဖက်နဲ့ရှီပြီးတော့မှတွပြေးရတာတွေအဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေကတော့တောက်ဆောင်မတဲ့
ဒီလိုမျိုး PDSD ဖြစ်ပြီဆိုရင်အိမ်မက်ဆိုးတွေမန်လေးရှိပါတယ်ဒါအပြင်အိမ်မက်ပြောတာစိတ်တက်ကြတာအာယုံဆူးဆိုင်လို့မရတာဒေါသထွက်လဲတာနဲ့စိတ်မကြေမနပ်ဖြစ်လွယ်တာလည်းဖြစ်တတ်ပါတယ်မခိုင်ရင်အနေနဲ့သူမနဲ့သူမရဲ့အမျိုးသားရဲ့စိတ်ဖိစီးမှုတွေကသူတို့ရဲ့မိသားစုဘဝကိုပါထိခိုက်မှုတွေရှိတာလေလို့ဝန်ခံပါတယ
်အမတို့ဆိုလို့ရှိရင်လင်မယားနေရာလုံးကသတင်းသမားသတင်းသမားစုံတွဲဖြစ်တဲ့အခါကျတော့အိမ်မှာဟိုအော်မိတာအရှင်ရှင်တရားနဲ့တရားစကားမပြောချင်တာစိတ်မကြေလဲတာအဲ့လိုမျိုးကတော့ကဆဖြစ်တာမျိုးတွေရတယ်သတိတော်တော်ထားရတယ်ဒါငါတို့သတင်းသမားတွေဖြစ်နေတဲ့အတွက်ဒီဟာတွေကိုငါတို့မြင်နေကြနေရင်းနေရတဲ့အတွက်ဟိုဟာပေါ့နော်ဒီဟာတွေကငါတို့အပေါ်မှာတရားမှုရှိနေတာငါတို့ဒါကိုထိမှဖြစ်မယ်ဆိုတဲ့ဟာကိုတွေးမိတာတစ်ဖက်ဒါမဲ့တစ်ဖက်မှာလည်းခုနကလိုသွားပြီးတော့မှဟိုဒီမိသားစုရဲ့မိသားစုပေါ်မှာသွားပြီးတော့စိတ်မရှိတာစိတ်တူတာအော်ဟစ်ပေါက်ကွဲမိတာပေါ့နော်တကယ်တကယ်မှာတော့ဒီသတင်းတွေကိုကြည်သတင်းတွေကိုဖတ်သတင်းတွေကိုရေးရင်းနဲ့မှကိုစိတ်ပိုင်းဆိုင်ရာကိုဒီဘက်မှာလာပြီးတော့မှမိသားစုဘက်မှာလာပြီးတော့မှအဲ့လိုမျိုးတက်ရောက်မှုရှိတာပေါ့နော
်စိတ်ကျမ်းမာခြင်းဆိုတာစိတ်ပိုင်းဆိုင်ရာဝေဒနာမခံစားရခြင်းသာမကမိမိစွမ်းဆောင်နိုင်မှုတွေနဲ့အားနည်းချက်တွေကိုအမှန်အတိုင်းသိရှိလက်ခံနိုင်တာဖြစ်ပါတယ် WHO ရဲ့သတ်မှတ်ထားတဲ့စိတ်မကျန်းမာခြင်းနဲ့ပတ်သက်တဲ့အဓိပ္ပာယ်ဖွင့်ဆိုချက်အရတာမန်ကြုံတွေ့နေရတဲ့စိတ်ဖိစီးမှုတွေကိုရင်ဆိုင်ဖြေရှင်းနိုင်ခြင်းနဲ့မိမိနေထိုင်ရာပတ်ဝန်းကျင်နဲ့လိုက်ရောညှိထွေစွာနေထိုင်ဆက်ဆံနိုင်ခြင်းလည်းပါဝင်ပါတယ်။ကိုမင်းကတော့သူ့ရဲ့စိတ်ကျန်းမာရေးအတွက်အွန်လိုင်းကနေကောင်ဆယ်လင်းရယူနေပါတယ်။ဒါပေမဲ့လည်းအနာကျက်ဖို့ပြန်လဲကောင်းမွန်ဖို့ဆိုရင်အချင်းယူရအောင်ပါပ
ါကျွန်တော်တယ်လီကျမ်းမှာအွန်လိုင်းကနေဆေးကောင်ဆယ်လင်းယူနေတယ်ပေါ့နော်အရင်တုန်းကတော့ကျွန်တော်တပတ်ကိုတလနှစ်သုံးပတ်ခုသုံးပတ်တစ်ချိန်ပေါ့နော်သုံးပတ်တစ်ချိန်ယူထားတာနေအဲ့တော့စိတ်ပိုင်းဆိုင်ရာအရင်ဆုံးမပြည့်တဲ့အချိန်ဆိုတော့ချင်းတပတ်တစ်ချိန်ယူရတယ်ပေါ့နော်အဲတက်တက်ပါလေဒါမဲ့ဟိုဘယ်လိုပြောမလဲကျွန်တော်တို့မတန်ရတွေကမကျက်ဘူးဖြစ်နေအနာကျက်မဲ့ဖြစ်လိုက်အစ်စ်ပြန်ရလိုက်အနာကျက်မဲ့ဖြစ်လိုက်အစ်စ်ပြန်ရလိုက်နဲ့ကယူတော့လမ်းပြူ
စိတ်ကျန်းမာရေးဆရာဝန်ဖြစ်သူဒေါက်တာလင်းလူကတော့လူတွေကိုစိတ်ကျန်းမာရေးတက်ကြွသူပညာရှင်တွေနဲ့တွေ့ဆုံဖို့အကြံပေးထားပါတယ်သူအနေနဲ့ကိုယ်ဝါဒနာကိုလိုက်လှုပ်တာအားကစားလှုပ်တာတငယ်ချင်းတွေကိုရှင်ဖွင့်ခြင်းတွေကလည်းအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်သတင်းတောက်တွေအတွက်ကတော့အမြန်ဖြေရှင်းနိုင်တဲ့မော်ဆန်တဲ့အဖြစ်မျိုးရှိမနေဘူးလို့လည်းဆိုပါတယ်
။ဒီလိုတကင်းစကားရဲ့လိုစိတ်ကံစားချက်တွေကကျွန်တော်ရှောင်လို့ရမှာမဟုတ်ဘူး။ဒါတော့ကိုလုံးနေတဲ့အလုပ်ရဲ့နေချာပေါ့။ဒါကိုကိုတိချာလက်ခံဖို့လိုတယ်။ငားလေကိုလိုတယ်သိဖို့လိုမျိုးပေါ့။ငါဒီလိုကိုလုံးချင်တယ်။ငါရဲ့အလုပ်ရဲ့ဘာဝတစ်ခုပဲ။ဒါကိုရှောင်လဲလို့မရဘူး။ဒီပြဿနာတွေကငါအများကြီးဖြေရှင်းပေးနိုင်မှာမဟုတ်ဘူး။
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒိုတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA America အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆောင်မတွေမှာလည်းရှာစားနိုင်ပါတယ်။VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
ဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုတင်ဆက်ပါမယ်မြန်မာဆရာနာရှင်စနစ်ကိုအမြင့်ပြတ်အောင်လုပ်နေချိန်မှာတရုတ်နဲ့ပဋိပက္ခမဖြစ်ဖို့ကြိုးစားရမှာဖြစ်ပေမဲ့ကိုယ်ရည်မှန်းချက်ကိုထိခိုက်ခံလို့မရဘူးလို့မြန်မာအရေးသုံးသပ်သူဒေါက်တာလာကျော်စောကပြောပါတယ်ဥတည်မောင်တန်းကဆက်သွယ်မြင်းမြန်းထားတဲ့အပိုင်းနှစ်ကိုတင်ဆက်လိုက်ပါတယ
်ပြည်ကွန်မြူနတီပါတီကဥဆောင်မှုအခမ်းအနားနာကိုယူထားတယ်လို့မြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံမှာလည်းစစ်တပ်ရဲ့ဥဆောင်မှုယူထားတာတွေ့ရပါတယ်တောင်နဲ့ပတ်သက်ပြီးမြန်မာအရေးသုံးသပ်သူဒေါက်တာလာကျော်စောမင်းကြီးအမ အဆုံးသတ်မှာအခုလိုပြောခဲ့ပါတယ်။အဲဒီကနေဆက်ပြီးဒုတိယပိုင်းကိုကြည့်ကြအောင်ပါ
။ခင်ဗျားလည်းမြင်မယ်နော်။ကဲဗမာပြည်မှာဟလာ1962ခုနှစ်တည်းကဒီစစ်အား58တည်းကစတာပေါ့ဗျာထားပါတော့ငွေ62ခုနှစ်တည်းကစခဲ့တဲ့ဒီစနစ်အတွင်းမှာကျမတို့ဗမာပြည်ကဘလောက်တရားဇာတတွေပေါ်များရဲ့တန်းနဲ့ချွတ်ချွတ်ချုံကြအောင်ဆင်းရဲကုန်တာကြည့
်
တရုတ်ကခင်ဗျာအနည်း20 30အတွင်းမှာတန်းပေါင်း400ကျော် 500 ကိုဆင်းရဲတဲ့နဲ့ကလွတ်အောင်လုပ်တာဥပမာအပြင်ပြသူအခုဆင်းရဲမှုပပျောက်ရေးကိုဘလို့အတိတ်ပဲဖွင့်မလဲဆိုအတိတ်ပဲကသူကတလူတစ်ခုကမဆာလောင်စရာဘူးပေါ့ဗျာ
ဟု
တ်အဲပါလေတခုနောက်တစ်ခုကအဝေစားလုံလုံလောက်လောက်ဝေးရမယ်ပေါ့ရာသီဥတ္တံနော်အဲနောက်တစ်ခုကဗာလဲဆိုတော့ခေါင်းပေါ်မှာအမိုးရှိရမယ
်
ဘောကအင်းရှိရမယ်ပေါ့ဗျာ
နော
်ခေါင်းပေါ်မှာအမိုးရှိရမယ်ကျောင်းသားတွေကစာသင်ခွင့်ရှိရမယ်ကျောင်းသားအရွယ်မှာစာသင်ခွင့်ရှိရမယ်မမမချာဖြင့်ကျမ်းမာရေးစိတ်ကုခွင့်ရှိရမယ်ဘသူကဒီတရုတ်ကွန်မြူနတီပါတီကိုအနည်းပြနိုင်တော့ဘယ်လိုခေါ်မလဲရှင်ပြိုင်နိုင်တော့သူကအစတည်းကလည်းရှင်ပြိုင်ခွင့်တော့မပေးပါဘူးအစတည်းကပြောထားပြီးသား
အမေဒီကွန်မြူနတီပါတီနဲ့စစ်တပ်ရဲ့ဥဆောင်မှုဆိုတာစစ်တပ်ရဲ့အတိုင်းဒါဟိုကျွန်တော်တို့နိုင်ရှင်ဖို့မသင့်တဲ့အရာနှစ်ခုမျိုးဖြစ်နေတယ်စစ်တပ်ရဲ့ဥဆောင်မှုကိုအတိမတ်ပြုနေတဲ့ဆောင်းပါးတချို့ကိုလည်းကျွန်တော်တို့အနာသိပ်ပြီးကစားမှာ Global Times မှာရေးခဲ့တာတွေကိုကျွန်တော်တို့ဖတ်ရဘူးပါတယ်ဆိုတော့ဘာကြောင့်လို့ဆရာမထင်တယ်လဲ
။ဩဒါဒီလိုဗျ။အဲခမရအခုဟို NLD တက်လဲ NLD ကိုသူအတိမတ်ပြမှာပဲ။တက်သမ ्या အစိုးရကိုသူအတိမတ်ပြမှာပဲ။ဒါကသူ့ပြည်တွင်ရေသူ့ပြည်သူတွေကပဲဆုံးဖြတ်ရမှာလေ။အဲ့တော့စစ်တပ်ကိုဟုတ်တယ်ကျမတို့ကမကြိုက်ဘူး။သို့တော်လဲသူကအခုဟာတော့ de facto government ပေါ့နော်။အခိုင်အမာအုပ်ချုပ်နေတဲ့အစိုးရဖြစ်တာပေါ့။အဲ့တော့ဆွေးနွေးမယ်ဆိုရင်သူနဲ့ပဲဆွေးနွေးရတာ။အခုခင်ဗျားစဉ်းစားကြည့်နော်ဟိုအပြစ်ခံရဆဲရေးကိုသူကတအောင်းကိုလည်းပြောတယ်ကိုကံကိုလည်းပြောတယ်တရုတ်ကစစ်ကောင်စီကိုလည်းပြောတာပဲလေသူ့ဟိုနေ့မှာခင်ဗျားနားထောင်ကြည့်ဘယ်ဆုံးဘယ်အားလုံးကအပြစ်ခံရဆဲကြပါလို့သူပြောတာဖြစ်တယ
်
နော်ဒီလူတွေပဲကွက်ပြောတာတော့မဟုတ်ဘူးစစ်တပ်လည်းပြောတာပဲအဲ့တော့စစ်တပ်ကိုတော့တဖြည်းဖြည်းတော့သူဖိအားပေးတာပဲလေ။ကျန်တဲ့လူတွေလည်းဖိအားပေးတာပဲ။တရုတ်ကအခု policy ကဗမာပြည်နဲ့ပတ်သက်လို့ policy ကသူကအပြစ်ခံရဆဲပြီးရင်ဗမာပြည်မှာတက်ဆိုင်ရသူတွေအားလုံးပါတယ်နိုင်ငံရေးဆွေးနွေးပွဲဖြစ်ရေးဆိုတာပဲ။အဲ့ဒီအတွက်သူကအားလုံးကိုကြုံတွင်းနေတာပေါ့ဗျာ
။ဟုတ်ကဲ့။
အဲ့တော့ဒါမဲ့ကျမတို့ဗမာပြည်မှာကဒီစစ်တပ်ရှိနေတဲ့ကျမတို့ငြိမ်းချမ်းရေးမရနိုင်ဘူး။တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးမရနိုင်ဘူးဆိုတာကျမတို့ကကိုယ့်ဟာကိုယ်ပြဖို့ပဲရှိတယ်နော
်ဟုတ်ကဲ့ honest ဆက်ဆက်ပြီးတော့ပေါ့နော်အနောက်နိုင်ငံသုံးသက်သူတွေကမြန်မာနိုင်ငံကနေပြုတ်ကွဲသွားမလားဒါမှမဟုတ်အစိပ်ပိုင်းအမျိုးမျိုးဖြစ်နေမလားလို့စိုးရင်ပူပန်ကြတာတွေလည်းရှိတယ်နော်အဲ့ဒီလိုစိုးရင်ပူပန်မှုကောတရုတ်မှာရှိနိုင်သလားအဲ့ဒါကနော်ဥမာအခုဆိုလို့ရှိရင်ကျွန်တော်တို့အုပ်ချုပ်မှုပုံစံတွေထိအုပ်ချုပ်မှုကောင်စီတွေထိအမျိုးမျိုးပေါ်လာတယ်ပေါ့နော်ဆိုတဲ့ခါကျတော့အဲ့ဒီလိုအကွဲကွဲအပြားပြားကွဲကွဲပြားပြားဆိုတာကနိုင်ငံရေးရကွဲပြားတယ်လို့မဆိုလိုဘူးပထဝီဒေသသဘောရနော်ဒေသန္တရဆိုင်ရာအမျိုးမျိုးဖြစ်နေတာတွေဟာတရုတ်အတွက်စိုးရိမ်စရာများဖြစ်ပေါ်နိုင်တာ
ပါယူကရကတော့ကျွန်မကြည့်တယ်သူကလေဟိုဘာမှသိစိတ်ကြရမရှိဘူးပြတ်လားဘာဖြစ်လို့လဲဆိုတော့သူ့မှာအနိုင်ဖဲတွေများတယ်ဗျသူကင်ထားတာလေ
ဟာ
ဘယ်ဘလို့ဗမာပြည်ဘလို့ပဲဖြစ်သွားသွားသူခုနင်းပြောင်းရအောင်ကင်နိုင်မှာပဲကျွန်မကြည့်တာနောက်တစ်ခုကခင်ဗျားပြောတဲ့ဗမာပြည်ရေအစိမ့်စိမ့်အမောင်မောင်ကွဲသွားမလားဆိုတဲ့ဟာကျွန်မအဲ့ဒါလက်မခံဘူးပေါ့တောင်းတာဗမာပြည်ကြီးကနော်တပြည်လုံးတစုတဝေးတွေ unified ဖြစ်မနေတာကြားကြလာပြီကျမတို့ဗမာပြည်ကြီးอ่ะเนาะစီးလုံးညီညွတ်ရေးပြိုကွဲနေကြပြီပြဒီစစ်တပ်ကြောင့်ဟာ
အ
ဲ့တော့တစ်တစ်ပို့ထူးပြီးကွဲစရာမရှိ
ဘူးเนาะတရုတ်နေနေတော့ဟာဟိုတိတ်ပြီးအထူးထွေပူပန်လာမယ်လို့မယူဆဘူ
းအမယူဆဘူ
းဟုတ်ကဲ့ကျမဒီအမေရိကန်ရုရှားနဲ့တရုတ်ဆက်ဆံရေးအနေထားပေါ့เนาะအဲ့ဒီအနေထားတွေကတော့မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်တရုတ်ဆက်ဆံပုံအပေါ်မှာဩဇာညောင်းနိုင်မလားတရုတ်မှရှိတယ်လို့ဆရာမထင်တာလား
ဥမာအားဖြင့်ပြောပြီးပြီ
ဥမာအားဖြင့်
ပြော
那么阿库的的 American 伊达噶台湾伊的家嘞，我都罗阿漂亮多嘞，第二呢不提不卡撇的，喏 ，American 带来英文岛国第二个的赶来的，这样的来撇开嘞，我们家人也属于台湾伊的家嘞，把的比投资三大大的西拉嘞，你讲你嘛呗，喏。你们那个嘛，困难表嘞，那那个啊，就出东大队的，东大家的路，啊，有没有国家拉大家 ？America 我要拉那的 ，Oza， 他们 Russia 我要拉那的 ，Oza 这样目标，是拉不拉？大家都也都叫一个清朝拉不拉出来，所以不把目标偏来的嘛。
哦，哎，那罗西那个哩，他们万一表嘞他妈先的啦呗。喏，哦，这厂内人啊，不嘛比也有文要说不到，都是我们做出来，所以调查比的呗。哎喽，这不嘛比那个，特别那老大人啊 ，America 路吧路啊，文拉嘛都交别出来，慢慢，把票路来说，他都是那交别的。喏，都是那交嘛，这 America 啊，不从这啊文拉嘛，我说都交出来，慢慢，如啥文拉啦，我说没交过，如啥嘞，都都看那都没问题嘛，路，那我这开路文拉那用了如啥，第二个。拍他的，哎，他讲我做卢沙文啦的，做的老叫忙不好过，喏，叫啥个 American 呗，哎呦 ，American 呢呢，哎，文啦嘛个外头所有么伢的，啊，过来看伢挂个偷来的，我看那嘛，把马币叫来扒拉拉呗，喏，哎，哎呦，把马币叫来，奶奶爸爸扒拉拉呗哩，哎呦，他个嘞，第二个所有不管，不管是伢罗撇大包，咱们 American 也苦来西安尼他呀，喏。来是那一套呀，哎 ，American 都多块人呢，都比你的钱嘛。第二个，他讲路不嘛比有，年年特特老呢，大家。American 啊，都喊呢，都不呢，都老了吃了来呢，哈啦。古，可能古拉他们啊，是因为嘛，金纳达呀，或者啥 ，Israel 呢，或 Hezbollah 给啥，哎那人呢，要看你的钱嘛。第二个，不嘛比有。年年特特，喏 ，American 啊，文笔咯，可能没表现呢，情况，喏，文笔没表现，没表现没得情嘛。第二个，年年常常批一对，就是你讲呀。
是咯，啊，酷，什么表给哪里也宝马，去看比较宝，喏。你妈那个也 democracy 路线目吧？第二个，不老体外表的路线。
我怎么记得的？第二个嘛，不都嘛表的路面？第二个嘞，第二个 policy 的阿龙啊，都那个就是我国 policy 的。
啊，
哎呦，这个，
这个来对那个伊嘛个，就是我呢，不那，什么表达嘞？拍着的不老去改他那来说嘞 ，real power 不？那 power 在哪里啊？这个那个伊嘛，手下比的。
好的，他们要科技嘞，他们要。MNDA 啊，出的可能今年这克里嘛危机，喏，第二个来表啊嘞，来我们来了都要干他啊嘞，都是等着带皮的，都是难民，都是苦干干过干死的，所以喊的，喏 ，MNDA 啊出的呐，好多老啊，我就他们那些 interview 都苦喏，我他们那来对他们 ，ARIA 国王庄那来的。Goong zon ni lupa interview mah, tu biar dah ada lupa. Tiu ke policy ni ko, jenaruh dah hasil dah mampir tau mah. Tiu ke policy ni peribahasa mampir awam ni amez. Erak mana ni dah? Pemalu lumiu ya, tiu lumiu ya. Nanai nga josi wan, lumiu lumiu ya josi wan sah. Belum mati tu macam ni dia. Erak, belum kau ni. Tiu ko ni jenaruh tak ni nak pi awam lulu meyaru.哎呦，这马路过九十八号嘞，这马路养啥路没有？哎呦，过九十八这个咯，妈妈也比咯，你不也一样咯？好啦，过 MND 路 AA 路路都不呀，奶奶表表表娘喊地话没听呢？过当地呀，家什么都骗你啦嘞？哎呦，哎那样对，事业对，等多少咯？十三号嘛，我讲我忙，多多嘞，这马路九十八，当地九十八，第个这马路第四啊那新生那个，啊，别带你嘞，带不回我，提开没看那个国家。
OK， 这马明天结束的嘛嘞？好，这马。
要不嘞？要不 ？OK。
好的。我顺便抓个来读下咯。那么也都在读。Dr. La Chow Soh Chow Ma'ale, Chonon Dabang Pao.
VOA American Tanya Yotane Radio Tolun Murigo, Nese American Piyangzu Washington Murugani Taiyai Tolun Tensepini Ma'ale. Radio season ago line to meet our tolu moopsin. Joru yoda line, tomorrow view in Yamawa internet samina. Now Lumukoya samina repeated. You do not Facebook samina remal and nothing tissue nine mari. Line to meet on a pen you nothing in it, you know, view a radio nyawa in season go. Radio net pen you nothing nine hour. Nizin view in Yaman Yaja, radio season go. Now go nigan is an IT. Line to meet our dons and neck kilohats, go don condonyane, go don shitonya. Line to meet our nazette kilohats, nashishing our ropje. Senating Rima, Tadro line la meet our dia goze, kilohats ting our kung arugani, tolling binivari. Season go pianatam as you know, Nyasa nigan is set an IT. A meet our line along on it, pianpio, pay you 9 hour. View even a can radio season bowing, Manenya radio tolling jet in a Nakon and I yoked that a season ago. Ludo makes we yoked that line it all I'm mama, Nasalina, Nasin, Jishulu Yamari. View you go, Abbe Jarre Dread at 2 Jesuwa. Jonji Sitayare at the Jenigo, View you got this set binivari.
Mingalawa, View American, Daya Audubala Satoyan, eight and England in name of the Payodan, season was selected in Sanibare. Tabian Viewer website, Facebook, YouTube, Samyan Narikaba, Tolan Nibare. Celebido Asha Nangae, Lea Siba Dremia, Uru Yadine, and Nagakaba, the Dine Rega Tuta, Sare, season ago Zedai Dinsep Bibame. Akura Asha Nangae, season Uzo Dinsepame. Deoga, nuclear table, there sound nine, Tai Champion, don't zingo. Bigger yet that the body, a drink up, Picas Santa Cabare. Japan sitting board is in Hanibon, Connace, Jor, Dream Patamau Zone, Jay, Dio, Taiwan, Yile Jago, Chatan Gabare. Israel and Lebanon, Hezbollah, a job, Pitipakari, Pumu Pintan, anybody, to know Zomu, Joga, Susie, to be a Tavare.
Deoga, ICBM call, Taichimbi, Betain, Don Dezingo, September, Naselia, a she dinesan or Jane, Inganina, Shinai, Liza, Liminema, Santa Picakebi, Litin Ye Tepuda, D Donha, Pisipi, the Modia, Duin Jayo Kebare. Pacific the Modi Arego, Lampid de Santa Mumyoha, Nebound Laser Line Adrian Patama Uzo, Jane Pibare, Taukua Shise Kunigar to Jane Pilo Kebubare. Pikakede, Don Leneha, Mind the Down Nibati, Duan and B, Nuclear Tapu Tesau 9 Day, Dongfan DF-41 of the Renega Popiabare. Santa Pikakede, John, the Yokawaye, when you turn up your second sheet to. Jan Shanganga, Bodhuni Drinza Shin and Wema, a debut Piosu Gebare, a desi guru Piosu Jim Shibabu.
Sisu, Hojan Yun, Juju, Joji, Dandal Dodan, Fasha Shien, Fuho, Gojifa,
Selene PCDF, Pikan Nine Zuane, Tapuarigo, Litimu Pibare, Daha, Bowman, Litting and Pibi, Nanganaga Ubri Rine, and Yi, Santa Pikaka Dabalu, Duga Piosu Togabare. Tipika Santa Mune Padalo, American Piran Sugo, Jordan Ati Beget Hello, American Pentagon Sitana Joe, Pioisu Gwen Shizu, Sabrina Senga, Bodhunima Piosu Gebare. Akulo Achema, Tai Champion Domiango, Tioga Santa Pika Lidaha, Balu the Bobale. Tioga, Nea Nango, Pika Taikaina Nesure, the Bolalu, the two the Ninima Tonga Javare. AB the Rentanae, Achidan the Rendout Upite.
It's not surprising that China has a military capability for long-range missiles as
well. Indonesia,
Japan, Taiwan, Sara, Nangani, Dwele, Megon, Tosia, Pibare. Japan, Aro, Tugu, Judin, Ati Beijing, Mashi, Bulo, Subare. Tio, yes, see, Sanya, Puinemu, Mashida, Dwe, Suing, Delu, Japan, Pibare. Akulo, Tio, yes, Santa Pikamuha, American, India, Japan, Australia, Lenanga, Bawine, Quart, Tedi, a sea winnele, Taisan, de Bare. Dabian, Tio, Russia, see, Pudre, Legend, Moody, Tulu, Lani, the Lu. Russia Damara Putinga, Lo Ayin, nuclear lane at Don Punaibu, Ubri Pinsen Moody, Lo Melo, Pioso Munele, Taisan de Bare. Tioha, nuclear tapu, Tadia, Amyazo, Paisan and Nangan Pibi, a low Naya Temene, Paisan Tarelu, Trenjan Duriga, Kaman Tabare. American Piran Zuga, Dudia Pibi, Tondon Conea, Joshibare. ရုရှားမှာ4380ရှိပါတယ်အခုလိုအချိန်မှာပဲဂျပန်ကာကွယ်ရေးတပ်ဖွဲ့ရဲ့ဖြတ်သန်းမော်တဇင်းဟာနယူးဇီလန်ဩစတြေးလျစစ်တမ်းမော်တွေနဲ့အတူတရုတ်ထိုင်ဝမ်ရေလက်ကြားကိုစက်တင်ဘာလ25ရက်နေ့ကဖြတ်သန်းသွားပါတယ်ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်ပေါင်း80ကျော်အတွင်းဂျပန်စစ်တမ်းပေါ်ထိုင်ဝမ်ရေလက်ကြားကိုပထမဦးဆုံးဖြတ်သန်းသွားတာဖြစ်ပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူလင်တန်းကတော့အခုလိုကန့်ကွက်ပြောဆိုပါတယ
်台湾问题事关中国的主权和领土完整事关
台湾ကိစ္စဟာတရုတ်ရဲ့အချုပ်အခြာနဲ့နယ်မြေပိုင်ဆိုင်မှုပြဿနာဖြစ်ပါတယ်ဒီကိစ္စဟာဂျပန်တရုတ်ဆက်ဆံရေးနဲ့လည်းသက်ဆိုင်နေပါတယ်ဒါဟာအနီးအောင်စီးဖြစ်တဲ့အတွက်ဂျပန်အနေနဲ့မဖြတ်ကျော်သင့်ပါဘူး
ပြီးခဲ့တဲ့ရက်ပိုင်းကလည်းဂျာမနီနဲ့အမေရိကန်စစ်သင်္ဘောတွေစစ်လေရင်တွေဒီရေလက်ကြားကိုဖြတ်သန်းမောင်းနှင်ခဲ့ပါတယ်အမေရိကန်နဲ့မဟာမိတ်တွေကတော့အခုလိုမောင်းနှင်တာဟာနိုင်ငံတကာရေပိုင်နဲ့အတွင်းလွတ်လပ်စွာသွားလာခြင်းကိုဖော်ပြတာလို့ပြောဆိုထားပါတယ်ဒါအပြင်ဂျပန်နိုင်ငံမှာအမေရိကန်ပြည်ထောင်စုကနေတာလတ်ပစ်ဒုံးနှက်တွေခြားထားမဲ့အစီအစဉ်ကိုလည်းလက်မခံဖို့တရုတ်ကဂျပန်ကိုကန့်ကွက်ထားပါတယ်အခုလိုအချိန်မှာပဲအနောက်အရှာမှာတော့အစ္စရေးနဲ့လီဗနွန်ဟစ်ဘိုလာတို့အကြားပဋိပက္ခတွေပြင်းထန်နေပြီးအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇာတာပတိနေ့အထိလီဗနွန်မှာအရက်သားအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်900လောက်သေဆုံးခဲ့ပါတယ်။ထောင်နဲ့တောင်နဲ့ချီတဲ့ဒုက္ခသည်တွေလည်းစီးရီးယားထဲကိုထွက်ပြေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကတော့အစ္စရေးရဲ့လီဗနွန်စစ်စင်ရေးမှာသူတို့မပါဝင်ဘူးလို့ပြောဆိုထားပြီးအပြစ်အခတ်ရစဲဖို့တိုက်တွန်းထားပါတယ်။ Israel ကတော့အပြစ်အခတ်ရစဲရေးကိုလက်မခံဘဲအောင်ပွဲရတဲ့အထိ Hezbollah တွေကိုတိုက်သွားမယ်လို့ Israel ဝန်ကြီးချုပ် Netanya ဦးကစက်တင်ဘာလ26ရက်နေ့မှာပြောဆိုခဲ့ပါတယ်။ American ပြည်ထောင်စုက Israel ကာကွယ်ရေးအတွက်ဒေါ်လာ 8.8 ဘီလီယံဘူးပေးအပ်ခဲ့တယ်လို့ Israel ကာကွယ်ရေးဝန်ကြီးဌာနကကြာတာပတင်းနေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။အခုလို Israel Hezbollah အခြေအနေတွေကြောင့်ဒေတာတွင်စစ်မီးပြတ်မှာကိုအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်စပါးရိတ်ချွေဆက်တွေငှားရမ်းကနှုံတိုးမြင့်လာပြီမယ်လဲစပားစီကလိုက်ပါမြင့်တက်မလာတာကြောင့်တောင်သူတွေအခက်တွေ့နေပါတယ်။ဒါအပြင်နေဆက်ကုံသွေးတွေမှာလည်းတည်ပို့ဆောင်ရေးအခက်အခဲတွေကြုံနေရပါတယ်။တပတ်တွင်းလေယာစီးပွားသတင်းတွေကို The Farmer Time Media ကတင်ဆက်ပေးထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်းလင်းချက်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စပားရိတ်ရှိစက်ခန်းရကနှောင်းထားတွေအဆမတန်မြင့်တက်လာပေမဲ့စပားစိတ်ကမြင့်တက်မလာတဲ့အတွက်တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။အခုနှစ်မိုးစပားရိတ်သိမ်းရာသီမှာစပားရိတ်ရှိစံခန်းရကနှုံထားတွေကတရေကကိုကျန်တဲ့သိန်းလောက်အထိမြင့်တက်လာပေမဲ့စပားစိကလိုက်ပါမြင့်တက်မလာတဲ့အတွက်အခက်တွေ့နေကြတယ်လို့တောင်သူတွေကပြောပါရယ်စတေမာလကုံပိုင်းလောက်ကစားလို့မိုးစပားတွေစတင်ရိတ်သိမ်းနေကြပြီးကုန်တယ်တွေကစပားတင်းတရာကို75သိန်းလောက်သာဈေးဖွင့်ဝယ်ယူနေကြတာဖြစ်ပါရယ်ပြီးခဲ့တဲ့နှစ်ကလည်းကုန်တယ်တွေကစပားတင်းတရာကို15သိန်းနှုန်းနဲ့ဈေးစဖွင့်ခဲ့ပြီး19သိန်းလောက်အထိမြင့်တက်ခဲ့ပေမဲ့ရိတ်ရှိစံခန်းရကနှုံထားတွေကတရေကကို3,200ကနေ3,500ကျပ်လောက်သာပေါက်ဈေးရှိခဲ့တယ်လို့ဆိုကြပါရယ်အခုနှစ်မှာစပားခင်းနေရင်းနှစ်မြုပ်ပျက်စီးခဲ့ရတယ်လို့ယောဂပိုးမွားကြောင်းမှုအန္တရာယ်ကြောင့်လဲစပားအထွန်းနှုံဆိုးဝါးစွာရော့ကျနေပြီးတချို့စပားခင်းတွေမှာတရေကကိုစပား15တင်းလောက်သာထွက်ရှိတယ်လို့တောင်သူတွေကပြောပါရယ်အခုနှစ်မိုးစပားရာသီမှာလက်တရေကအတွက်စိုက်ပျိုးကုန်ကြဈေးကမျိုးစပားပေါင်းသက်ဈေးမြေဩဇာထွန်ဆက်နဲ့ရိတ်ရွှေဆက်အလုတ်သမားငှားရန်ကစသဖြင့်ခုနတိုင်းလောက်ကုန်ကြမှုရှိနေတာဖြစ်ပါတယ်။ဘကိုးတိုင်းတွင်းကစပားဆိုင်တောင်သူကိုတက်ကတော့လက်ရှိမြန်မာလေယာစိုက်ပျိုးစီးပွားစနစ်ကကုန်တယ်တွေအတွက်တေချာတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပြီးစိုက်ပျိုးတောင်သူတွေအတွက်ကတော့မတေချာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ပြောဆိုထားပါတယ်
။မြို့သူတွေအရေးသွင်းမကောက်လို့တင်ပို့မှုရော့ကျပြီးဈေးအေးနေပါတယ်။ ြင်တွင်းထွက်ငှုပ်ဒီတွေကအရေးတွေးမကောင်းတဲ့အတွက်ထိုင်းငှုပ်စည်းကွဲကိုတင်ပို့မှုရွက်ချပြီးစည်းအင်းနေတာဖြစ်တယ်လို့ငှုပ်ဆိုင်တောင်သူတွေနဲ့ကုန်သည်တွေကပြောပါတယ်ငှုပ်ဒီကိုမြောက်တီနယ်ဆက်ကတစ်ဆင့်ထိုင်းနိုင်ငံကိုတင်ပို့ရတာဖြစ်တဲ့အတွက်လမ်းပန်းဆက်သွယ်ရေးခက်ခဲတာကြောင့်ငှုပ်ဒီအရေးတွေးရွက်ချပြီးပြည်စီဆုံးရှုံးမှုတွေလည်းရှိနေတယ်လို့ကုန်သည်တွေကပြောပါတယ်လတ်လောမှာထိုင်းနိုင်ငံစီကွဲကိုတရုတ်နိုင်ငံကငရုတ်တွင်ဝင်ရောက်နေပြီးအရေးတွင်းနဲ့ဇီနုံကိုတော့မြန်မာငရုတ်ကမရှင်းနိုင်တာကြောင့်ဝေလွားရော့ကြလာတာဖြစ်တယ်လို့မြောက်ဒီမျိုးဒေတာခန်ငရုတ်ရာဝေးရေးလောက်ကိုင်းနေသူတူကပြောပါတယ်ဇီကွဲထဲမှာငရုတ်ဒီအမတ်နီလန်ဒီကတပိတ်တာကို2000ကနေ2900ကျပ်လောက်ပေါက်ဈေးရှိနေပြီးငရုတ်ဒီအမဲကတော့အမျိုးသားလိုက်လက်ကားဈေးတပိတ်တာကို5000ကနေ12000ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါတယ်မြန်မာနိုင်ငံမှာငှုပ်ဒီကိုအီယော်ဝတီတိုင်းမကွေတိုင်းမန္တလေးတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအဓိကစိုက်ပျိုးကြပြီးပြင်တွင်စားသုံးမှုထက်ပြင်ပဈေးကွက်ကိုအာပြူနေရတာလို့ကုန်သည်တွေကပြောပါတယ်။အရင်ကငှုပ်တေးကစိုက်ပျိုးရင်6ပိန်ဝန်းကျင်လောက်ကုန်ကြပေမဲ့လက်ရှိမှာတော့ငှုပ်တေးကစိုက်ပျိုးဈေးက15တိန်ကနေ30လောက်ထိရှိလာတယ်လို့ကုန်သည်တွေကပြောဆိုကြပါတယ်။
မြောက်ဒီနယ်ဆက်ကုံတွေပြန်လဲစတင်မှုမလွယ်ကူသေးဘူးလို့ကုံတွေတွေကပြောဆိုလာပါတယ်။ထိုင်းမြန်မာနယ်ဆက်ကုံတွေလမ်းအာရှလမ်းမကြီးတစ်ချောင်းမှာနယ်မြေတည်ငြိမ်မှုလမ်းမဆက်သွယ်ရေးခက်ခဲမှုတွေကြောင့်ကုံတွေမှုရပ်တန့်နေတာကြာမြင့်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့စတင်မှာနောက်ဆုံးအပတ်ကတော့အာရှလမ်းမကြီးပြန်ဖွင့်နိုင်ဖို့အတွက်ကရင်မျိုးသားအစည်းအရုံး KNU ကရင်ငြိမ်းချမ်းရေးကောင်စီ KNLAPC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့ကရင်နယ်ခြားဆောင်တပ် BGF တို့တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့တဘောတူညီချက်မရလို့လမ်းပြန်ဖွင့်နိုင်ခြင်းမရှိသေးဘူးလို့ KNU ပြောခွင့်ရပုဂ္ဂိုလ်ဘရိုစောကလေးစီကပြောဆိုထားပါတယ်။ထိုင်းနိုင်ငံဘက်ကတော့လမ်းမိုင်းပျက်စီးမှုတွေနဲ့နယ်မြေတည်ငြိမ်မှုကိုဦးစားပေးဆောင်ရွက်ပြီးမှသာအာရှလမ်းမကြီးကိုပြန်လည်ဖွင့်လှစ်သွားမယ်လို့ထုတ်ပြန်ထားပါတယ်
။ရခိုကွန်ကရစ်လောက်ထိကတော့သွားကျွလာလို့ကတော့နည်းနည်းခက်ခဲတာဖြစ်တယ်သွားလို့လည်းလည်းရသေးတယ်ပေါ့နော်။ကွန်ကရစ်ကနေမြောက်ဝတီသွားတဲ့လမ်းကအဓိကဖြစ်နေတော့အဲ့ဒီလမ်းကိုပြန်ပြီးတော့ခွင့်နိုင်အောင်ပေါ့နော်ကုန်စည်စည်းနိုင်အောင်လို့တော့ညှိနှိုင်းဖို့တော့စူးစမ်းနေတယ်လို့ကြားတယ်အဲဒီမြောက်ဝတီတန်းမတော်လို့တော်လို့မရတဲ့ခါကျတော့ဒီတတ်ချီလေးလမ်းကြောင်းပေါ့နော်တချီလေးမဆိုင်အဲနေစက်ပေါက်ကပဲထွက်ဖို့ဖြစ်လာတဲ့ခါကျတော့ဟိုကားရည်အတွက်တည်းကများသွားတယ်ပေါ့နော်ကားရည်အတွက်တည်းများသွားတဲ့ခါကျတော့ဟိုပြီးတော့ဒီကားတိုင်းကလည်းအဲ့ကိုတော်လို့မရနိုင်ဘူးအဲဟိုကားကလည်းခက်တဲ့ချက်ရှိတယ်လမ်းကလည်းခက်တဲ့ချက်ရှိတယ်အနောက်ကြီးလမ်းကြောင်းပေါ့နော်ရန်ကုန်ကတော့ကျွန်တော်ပေါ့နော်အဲ့ဒီရေလမ်းကြောင်းကလည်းပင်းမောတွေပေါ့နော်တန်1000နဲ့တန်3000ကျော်ကာယိုရန်တော့ဒီရေရှင်လေးတွေပေါ့နော်အဲ့ဒီဟာကလည်းတက်တက်ချစ်ရှိတယ်ပင်းမောအရင်ကပုံမှန်ကသွားရဖို့ပဲအခုမှအဲဒီပြောင်းနေတည်ပြီးသွားမယ်ဆိုတဲ့အခါကျတော့ပင်းမောလိုအပ်ချက်လည်းနည်းနည်းရှိတော့ပင်းမောငှားရနိုင်တယ်နည်းနည်းချက်သေးတာပေါ့နော
်စစ်ကောင်စီစူပါကုသန်းဝန်ကြီးဌာနကမိမဖော်လို့တဲ့ညွှန်ကြားရေးမှုအဆင့်ရှိသူအရာရှိတဦးကတော့အာရှလမ်းပြန်ဖွင့်နိုင်ဖို့ကဆွေးနွေးဆက်အဆင့်သာရှိပြီးဘယ်ချိန်ပြန်ဖွင့်နိုင်မယ်ဆိုတာပြောဖို့ခက်နေသေးကြောင်းနဲ့အသေးစိတ်ဖြေဖို့အဆင်မပြေသေးဘူးလို့ပြောပါရယ်လက်တလုံးမှာတော့အာရှလမ်းကတောလောက်ကမရတဲ့အတွက်ထိုကော့ကိုလန်ကြောက်ဥတောင်လန်တစ်တုံညတစ်ရှစ်လန်နဲ့လန်ဟောင်းတို့ကိုအသုံးပြုသွားလာနေကြတယ်လို့မြောက်ရီရန်ကုန်ကောင်ကားမောင်းသူတွေကဆိုပါရယ
်လန်ကြီးကတော့များတယ်ခါတိုင်းနဲ့ဆိုင်တော့တော်တော်များတာပေါ့နောက်ပြီးတော့လမ်းကြောင်းကပ်ဆေးကတော့အဲ့ဒီတုံညအေးရတာ၄ညအေးရတာတွေရှိတာပေါ့အဲ့လိုမျိုးတွေအထက်ကြီးကတော့များကြီးဒီလမ်းနဲ့ပတ်သက်ပြီးတော့အခုတနေ့တော့ဒီဖွင့်မယ်ဖွင့်မယ်ရပြောတာမဖွင့်ပေးဘူးပေါ့အရင်ဆိုရင်တော့ဒိတ်ကြီးကဆန်ကုန်ကုန်လဲ7000ဟိုရောင်းကနေများပြီးပြီ7000တစ်သိန်းဝန်းကျင်လောက်ပဲကုန်တာပါအရင်ကလမ်းကြောင်းကဟိုအခုဒီဘက်အခုနေထားသလိုချင်းတော့3-4သိန်းဝန်းကျင်လောက်တော့တွားတယ်ပုံတည်တော့မရှိ
လက်တလုံးမှာတော့ထိုင်းနိုင်ငံကိုရှမ်းပြည်နယ်အရှေ့ပိုင်းတာချီလိုက်နေဆက်ကုန်သွယ်ရေးလမ်းကြောင်းနဲ့ရန်ကုန်ရနောက်ပင်လယ်ရေးလမ်းကြောင်းကိုအသုံးပြုပြီးကုံတွယ်မှုပြုလုပ်နေရပေမဲ့လမ်းကြောင်းတစ်ခုစလုံးကကုန်ကြစရိတ်ကြီးမြင့်တယ်လို့ဌာနဆိုင်ရာခွင့်ပြုချက်အစင်းစင်းရယူနေရတဲ့အတွက်အခက်အခဲတွေလည်းရှိနေတယ်လို့ကုံတွယ်တွေကပြောဆိုထားပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်တန်လွင်စီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ကမ္ဘာတောင်ဘက်ဆွန်းကရေခဲမြစ်တွေရှိရာအာဂျင်တီးနားနိုင်ငံရဲ့ပတဂိုနီးယားဒေသမှာကမ္ဘာအပူချိန်မြင့်တက်လာတဲ့အကျိုးဆက်ကိုအထင်အရှားတွေ့နေရပါပြီ။ကမ္ဘာရေကြိုတွေတတိယအများဆုံးတူလောင်ထားတဲ့ပရီတိုမရီကိုဂလေးရှားရေခဲတူကြီးမှာခုနှစ်ပိုင်းအရေးပျော်ဆင်းမှုတွေမြန်ဆန်လာနေပါတယ်။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်အတွက်ပရီတိုမရီနိုရေခဲပြင်ကြီးမှာနန်းလောင်ကိုတိုင်ရိုက်ကူးတင်ပြပေးထားပါတယ်။
ပွဲတိုမရီနိုဂလေးစီယာရေခဲလွှာရေခဲချက်ကြီးဖြစ်ပါတယ်သူကတော့အာဂျင်တီးနားနိုင်ငံတောင်ဖက်ပိုင်းမှာရှိတဲ့ပတ်တီဂိုနီးယားဒေသထဲမှာရှိတာဖြစ်ပါတယ်ကမ္ဘာရာသီဥတုအပူအအေးမြတ်တက်အောင်ထိမ့်ညိပေးတဲ့နေရာမှာအထူးအခမ်းကဏ္ဍမှာရှိတဲ့အခုလိုရေခဲလွှာရေခဲမြစ်တွေဟာအပူချိန်မြင့်တက်လာတဲ့အတွက်အချိန်အဟုန်နဲ့အရေးပျော်ဆင်းလာနေတာပါ UNESCO ရဲ့ထိန်းသိမ်းရမယ့်အမွေနဲ့စီးရင်ဝင်လည်းဖြစ်တဲ့ပရီတိုမရီနိုဂလေးရှားရေခဲတူကြီးရှိရာကမ္ဘာတောင်ဘက်ဆွန်းကပက်ဒီဂိုနီးယားဒေသမှာလဲအပူချိန်တွေတိတိတသားတိုးလာတယ်လို့ဒေသခံအလန်ညွန်အနာလီယာတိုရစ်က VOA ကိုပြောပါတ
ယ် And the temperature and the weather changed a lot years per years okay the temperature in summer
ပရီတိုမရီနိုဂလေးရှားမှာရာသီဥတုအခြေအနေကနှစ်တိုင်းလိုပြောင်းလာပါတယ်လူရသည်ဆိုရင်အပူချိန်က33ဒီဂရီဆဲဆီယက်လောက်ထိမြင့်တက်လာပါတယ်ဆောင်းရင်းဆိုရင်တော့အပူချိန်ကပုံမှန်ရေခဲမက်အောက်15ကနေ20ဒီဂရီဆဲဆီယက်ထိရှိပါတယ်။နွေရာသီဆိုရင်တော့အပူချိန်က23ဒီဂရီထက်မကျော်တက်ပါဘူး။ဒါပေမဲ့မိနစ်တုန်းကတော့အတော်ကြီးပူလာပါတယ်။နေ့အပူချိန်က30ဒီဂရီဆဲဆီယက်နီးပါးထိကိုရောက်လာတာပါ။အခုနှစ်ပိုင်းအပူချိန်က5ဒီဂရီကနေ6ဒီဂရီထိကိုတက်လာပါတယ်။ကျမတို့ဒေသအတွက်ကတော့ဒါတိတ်ကိုပူပြင်းတဲ့အခြေအနေပါ။နေရလည်းတိတ်ပူပါတယ်။ကျမတို့ဒေသအတွက်အလွန်ကိုအနေများပါတယ်။
ကမ္ဘာတဝန်းကရေခဲမြစ်အကြီးပြောမှုနှုန်းထင်မှတ်မထားလောက်အောင်မြန်ဆန်လာနေပြီလို့ကမ္ဘာရေခဲမြစ်များစောင့်ရည်ရဲ့အဖွဲ့ WGMS နဲ့ယူသူရာသီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂအဖွဲ့ IPCC ကပြောပါတယ်1990ပြည့်လောက်နောက်ပိုင်းရေခဲမြစ်အကြီးပြောမှုနှုန်းကနှစ်ဆကျော်အထိမြန်ဆန်လာတာပါကမ္ဘာအပူချိန်မြင့်တက်လာတာနဲ့အများရေခဲမြစ်အကြီးပြောမှုနှုန်းပုံမြန်ဆန်လာလိမ့်မယ်လို့လည်းပညာရှင်တွေကခန့်မှန်းထားပါတယ်အကြီးပြောမှုနှုန်းတိတ်မတွေ့ရပဲနဲ့ဆက်ပြီးကြီးထွားနေတာကြောင့်နာမည်ကြီးလာတဲ့ပက်ဒီဂိုနီးယားဒေသထဲကကမ္ဘာတတိယရေချိုအများဆုံးရှိရာပရီတိုမရီနိုဂလေးရှားမှာလည်းအခုနှစ်ပိုင်းတွင်ဥတုရာသီပြောင်းလဲမှုအကျိုးဆက်နဲ့ရင်ဆိုင်နေရပြီဖြစ်ပါတယ
် Some glaciers are melting yes like Uppsala glaciers and the north of the Perito Moreno glacier
ရေကဲလွှာတွေလည်းနှိမ့်ဆင်းလာပြီးအရင်နှုန်းကလောက်မမြင့်တော့ပါဘူး Uppsala glacier ရေကဲလွှာကြီးမှာလည်းအတော်လေးအရေးပျော်လာပါတယ်အထူးသဖြင့်ဒီ Perito Moreno glacier မြောက်ဖက်ချမ်းမှာဆိုရင်တော်တော်လေးကိုအရေးပျော်လာပါတယ်ပြီးတော့၄-၅နှစ်လောက်ကစပြီးတော့တိတိတသားပြောင်းလဲလာတာကိုတွေ့ရပါတယ်ရာသီဥတုပြောင်းလဲလာလို့အရေးပျော်လာတယ်လို့ကျွန်မတော့ထင်ပါတယ်နှစ်စဉ်နှစ်တိုင်းရေခဲတူကြီးတွေပြောင်းလဲလာတာကိုကျမတို့အထင်ရှားတွေ့နေရတာပါ။အ
င်းဒီစတောင်သားတွေပေါ်ကမြစ်ဖြားခံစီစဉ်လာတဲ့ပရီတိုမရီနိုဂလေးရှားဟာမြို့တော်ဘွိုင်းနိုဆာရီယာတောင်ဖက်ကီလိုမီတာ2100ကျော်ချီလီနိုင်ငံနဲ့နယ်စပ်မှာရှိတာပါ။ပြီးခဲ့တဲ့နှစ်ပေါင်း50အတွင်းအင်းဒီစတောင်သားတွေပေါ်ကရေခဲမြစ်90ရာခိုင်နှုန်းအထိအကြီးပျော်ဆင်းလာတယ်လို့လည်းဆိုပါတယ်။2020ခုနှစ်လောက်ကစပြီးတော့ပရီတိုမရီနိုဂလေးရှားမှာအကြီးပျော်ဆင်းမှုပိုးပြီးတော့မြန်ဆန်လာတယ်လို့ဒေသခံတွေကပြောပါတယ်။Los Glaciers အမျိုးသားဥယျာဉ်ထဲကရေခဲလွှာတွေကိုအနီးကပ်ကြည့်နိုင်အောင်ဆက်လီတွေနဲ့လိုက်ပြတဲ့အလညွန်တယောက်ကလည်း VOA ကိုအခုလိုရှင်းပြပါတယ
်။ In fact all the glaciers of the Andes are being affected by global warming. The fact that the global temperature is rising.
Andes တောင်ပေါ်ပေါ်ကရေခဲလွှာအလုံးမှာကမ္ဘာပူနွေးမှုရဲ့တက်ရောက်မှုတွေရှိနေပါတယ်။ကမ္ဘာအပူချိန်တွေမြင့်တက်လာတဲ့အတွက်ရေခဲတွေဆုံးရှုံးနေရတာပါ။လက်ရှိအခြေအနေကတော့ရေခဲတူတွေတိုးလာတာထက်ဆုံးရှုံးနေရတာကပိုများနေတာပါအပြောင်းလဲတွေတိတ်မရှိခဲ့တဲ့ဖွဲရိုမရီနိုဂလေးရှားမှာလည်းကမ္ဘာပုံတွေမှုမြင့်တက်လာတဲ့အတွက်ခုနှစ်ပိုင်းအရေးပြောတာကိုတွေ့ရပါတယ
်ဒေသန္တရစီးပွားရေးလုပ်ငန်းအများစုဟာလည်းပရီတိုမရီနိုဂလေးရှားဆီလာကြတဲ့ပြည်ရင်းပြည်ပခီးသွွားတွေအပေါ်အဓိကမိခိုနေရတာပါကဘာကြီးပုံမပူနွေးလာတဲ့အတွက်ခီးသွွားလုံငန်းပိုင်းကလည်းတဘာဝပဝန်ကျင်ထိန်းနေရေးပိုးပြီးတော့အားဆိုင်ဆောင်ရွက်လာပါတယ်။အဲလန်ညွန်တွေကလည်းတဘာဝပဝန်ကျင်ပြောင်းလဲမှုကြောင့်ရေခဲလော်တဲ့အပေါ်တည်ရမှုကိုလှူတွေပိုးပြီးတော့သတိပြုမိလာအောင်ရှင်းပြကြတာပါ
။ They are concerned
but because here when you are inside the national park we can give you some information. ဒီပြောင်းလဲမှုကြောင့်ရေခဲလွှာတွေအေးပျော်ဆင်းလာတဲ့အတွက်ဒေသခံတွေလည်းစိုးရိမ်ကြပါတယ်။ဒီလိုရောက်လာတဲ့ဧည့်သည်တွေကိုရေခဲလွှာတွေအေးပျော်တဲ့အကြောင်းအသိပညာတွေပေးပါတယ်။ဧည့်သည်တွေကလည်းရာသီဥတုပေါက်ပြန်ပြောင်းလဲမှုကြောင့်ဒီရေခဲလွှာတွေအေးပျော်လာတယ်ဆိုတာကိုသဘောပေါက်ကြပါတယ်။ Perito Morano Glacier အနီးမှာနေထိုင်ရတဲ့အတွက်ကျမတို့တော့သိကံကောင်းတယ်လို့ထင်ပါတယ်။ကဘာရရက်ကလာကြတဲ့ခီးတွေကိုလည်းဒီကလက်ရှိအခြေအနေကိုကျမတို့အတက်နိုင်ဆုံးပြောပြပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုလှပတဲ့သဘာဝတရားကြီးနဲ့နိုင်ငံတော်အတွက်အဖိုးတန်အမွေနှစ်ကိုတန်ဖိုးထားစောင့်ရှောက်ရမယ်ဆိုတဲ့သတင်းစကားမျိုးဒီလိုလာတဲ့ဧည့်သည်တိုင်းကိုပေးဖို့ကျမတို့မှတာဝန်ရှိပါတယ်
ခုလိုဥသူရာသီပြောင်းလဲမှုအကျိုးဆက်ကိုအထင်အရှားတွေ့နေရပေမဲ့လည်းရေခဲလွာရေခဲမြစ်တွေစီအလဲလာကြဖို့ဒေသခံတွေကတော့ဖိတ်ခေါ်နေကြပါအောင်စရာကောင်းတဲ့ရေခဲလွာကြီးရဲ့အလားကိုကြည့်ရှုခန်းစားရင်တဘာဝပဝန်းကျင်မပြောက်ပြက်အောင်ဝိုင်းဝန်းထိန်းသိမ်းဖို့ဆိုတဲ့တာဝန်သိစိတ်တွေပေါ်လာအောင်လို့အသိပညာတွေကိုဖြန့်ဝေနေပါတယ်လို့လည်းအလန်းညွန်တွေကပြောပါတယ်ကဘာကြီးဆက်ပြီးတော့ပူပြင်းလာရင်ရေခဲမြစ်တွေအကြီးပြောပြီးတော့ပင်လယ်ရေမြစ်နာပြင်လည်းမြင့်တက်လာမှာပါဒါဆိုရင်တော့တကဘာလုံးမှာရှိတဲ့ကန်ယူရနဲ့ပြည်သူတွေနဲ့ကေဟဗေဒစနစ်တွေထိခိုက်ပျက်စီးကြမှာဖြစ်ပါတယ်လက်ရှိပင်လယ်ရေမြစ်နယ်ပြင်မြင့်တက်မှုရဲ့30ရာခိုင်နှုန်းလောက်ကရေခဲမြစ်တွေအကြီးပျော်ဆင်းလာတာကြောင့်ဖြစ်တယ်လို့လည်းဆိုပါရယ် Andes Himawana Alps တောင်တန်းတွေပေါ်ကရေခဲမြစ်တွေဟာရေချိုတွေကိုသဘောဝအနည်းနဲ့တိုးလောင်ထားတာပါအဲ့ဒီရေခဲမြစ်တွေအကြီးပျော်ဆင်းလာမယ်ဆိုရင်တော့တစ်ကမ္ဘာလုံးရေချိုတွေရှားပါးသွားမှာဖြစ်ပါတယ်ဒါကြောင့်လဲ WMO နဲ့ဥတုရာသီရေယာနိုင်ငံတကာအဖွဲ့အစည်းတွေကဥတုရာသီပြောင်းလဲမှုကိုဝိုင်းဝန်းထိန်းချုပ်ကြဖို့တိုက်တွန်းလို့ဆိုနေတာလည်းဖြစ်ပါတယ်ကျမနာ
လာပါ။လမ်းလောင်တပြတဲ့ဥရူယာသီနဲ့အနာဂတ်ကဘာအစီအစဉ်ပြီးမှတော့သတင်းတွေကတုဒအစီအစဉ်ကိုတင်ဆက်ပါဦးမယ်။စွမ်းဆောင်မှုတွေကိုအတိမတ်ပြုတဲ့နိုင်ငံတကာဆုတွေထဲမှာ Nobel ဆုဟာအထင်ရှားဆုံးအရှိန်အဝါကြီးမားတဲ့ဆုဖြစ်ပါတယ်။ Nobel ဆုတွေပေးဖို့ဘယ်လိုဖြစ်လာပါသလဲ။ဆုအမျိုးအစားတွေကဘာတွေလဲဆိုတာကိုမညွန်ညွန်လည်းကသတင်းတွေကတုဒအစီအစဉ်မှာတင်ပြထားပါတယ
် The 2024 Nobel Prize in Physiology or Medicine jointly to Victor Ambrus and Gary Ravkin.
ကမ္ဘာဝလူသားတွေကောင်းကျိုးအတွေ့ဆောင်ရွက်ကြတဲ့သိပ္ပံပညာထူးချွန်သူတွေ၊စာပေပညာရှင်တွေ၊စီးပွားရေးနဲ့အစိဗတ်ဆိုင်ရာကဏ္ဍကပညာရှင်တွေ၊ငြိမ်းချမ်းရေးအတွေ့ကြိုးပမ်းဖော်ဆောင်သူတွေကိုရွေးချယ်ပြီးနိုင်ငံတကာဆုတွေထဲမှာအရှိန်အဝါကြီးမားလာတဲ့ Nobel ဆုဆိုတာကိုပေးအပ်ချီးမြှင့်တာပါဒါကြောင့်လဲ Nobel ဆုတွေကိုဆေးဘက်ဆိုင်ရာ Nobel ဆု၊ယူဘဘေးရာဆိုင်ရာ Nobel ဆု၊ဓာတုဘေးရာဆိုင်ရာ Nobel ဆု၊ Nobel စာပေဆုစီးပွားရေးဆိုင်ရာ Nobel ဆုနဲ့ငြိမ်းချမ်းရေး Nobel ဆုဆိုပြီးအမျိုးအစား6မျိုးခွဲပြီးချီးမြှင့်ပေးပါတယ်။ Nobel ဆုဖြစ်ပေါ်လာတဲ့သမိုင်းကြောင်းအခြေခံကတော့သိပ္ပံပညာရှင်ကြီး Alfred Nobel ကစာခဲ့တာပါ။သိပ္ပံပညာရှင်လည်းဖြစ်၊စွန့်ဦးတီထွင်သူလည်းဖြစ်၊စီးပွားရေးလုပ်ငန်းရှင်လည်းဖြစ်စာပေအနုပညာရှင်လည်းဖြစ်တဲ့ဆွီဒင်လူမျိုး Alfred Barnett Nobel ဟာပောက်ကွဲစေတတ်တဲ့ Nitroglycerin ဆိုတာကိုစမ်းသပ်လုပ်ကိုင်ကြည့်ပြီးတဲ့နောက်အဲဒီကနေတဆင့်1869ခုနှစ်မှာတော့ Dynamite ဆိုတာကိုတီထွင်ထုတ်လုပ်ခဲ့ပါတယ်။အခုလိုသူ့ရဲ့စမ်းသပ်မှုတွေကြောင့်ပောက်ကွဲမှုတွေလည်းဖြစ်ခဲ့ရပြီးသူ့ရဲ့ညီဖြစ်သူအသက်သေဆုံးခဲ့ရတဲ့အပြင်ဖခင်ဖြစ်သူလည်းမတန်မဆွမ်းဘဝကိုရောက်ရှိခဲ့ရတာပါ။ဒါပေမဲ့လည်းတစ်ဖက်မှာတော့သူ့ရဲ့ Dynamite ထုတ်လုပ်မှုကနေအင်မတန်ချမ်းသာသူတဦးအဖြစ်ကမ္ဘာပေါ်ကကြွယ်ဝချမ်းသာသူများထိတ်တန့်စီရင်နေလဲပါဝင်ခဲ့ပူပါရယ်လူသားတွေအကျိုးတစ်ခုခုရရှိစေဖို့ဆိုရည်ရွယ်ပြီးတော့သူစမ်းသပ်ထုတ်လုပ်ခဲ့တဲ့ Dynamite ဟာအကျိုးထက်အပြစ်များလာတာကိုမြင်ပြီးသူ့ရဲ့တီထွင်မှုကြောင့်လူသားတွေသေဆုံးလာကြရတဲ့အပေါ်စိတ်ထိခဲ့ခဲ့ရပြီးသူအသက်မဆုံးမီ1895ခုနိုဝင်ဘာလ29ရက်နေ့မှာတည်တန်းစာတစ်စောင်ရေးသားခဲ့ပါတယ်။အဲ့ဒီတည်တန်းစာမှာတော့ကမ္ဘာပေါ်မှာလူသားတွေကောင်းကျိုးအတွက်ဖော်ဆောင်လုပ်ကိုင်နေကြတဲ့ငြိမ်းချမ်းရေးကြိုးပမ်းသူတွေ၊ထူးချွန်တဲ့စာပေပညာရှင်တွေ၊ယူဘဗေဒ၊ဓာတုဗေဒပညာရပ်ဆိုင်ရာမှာထူးချွန်သူတွေ၊ဆေးဘက်ဆိုင်ရာမှာကျွမ်းကျင်သူတွေနဲ့သိပ္ပံပညာဆိုင်ရာစီးပွားရေးပညာရှင်တွေကိုနှစ်စဉ်ဆုချီးမြှင့်ပေးဖို့ရေးသားခဲ့တာပါ။ဒါအပြင်သူ့ရဲ့ချမ်းသာကြွယ်ဝမှုတွေကိုလည်းရံပုံငွေအဖြစ်ထည့်ဝင်ခဲ့ပါတယ်။ Alfred Nobel ဟာ 1896 ခုနှစ်ဒီဇင်ဘာလ10ရက်နေ့အသက်63နှစ်အရွယ်မှာကွယ်လွန်သွားပြီးတဲ့နောက်သူ့ရဲ့သီတန်းစာအတိုင်း1900ခုနှစ်ကစပြီးကဏ္ဍအလိုက်စုတွေချီးမြှင့်ခဲ့တာမှာအခု2024ခုနှစ်အထိဆိုရင် Nobel ဆုပေါင်း600ကျော်ချီးမြှင့်ခဲ့ပြီးဖြစ်ပါတယ်Nobel ဆုချီးမြှင့်တာတွေကိုပထမကမ္ဘာစစ်ကာလ1914ခုနှစ်ကနေ1918ခုနှစ်ပိုင်းတွေနဲ့ဒုတိယကမ္ဘာစစ်ကာလ1939ခုနှစ်ကနေ1945နှစ်ပိုင်းတွေမှာတော့မပေးအပ်နိုင်ခဲ့ပါဘူး Nobel ဆုပေးအပ်တဲ့ခန္ဓာတွေကိုတော့နှစ်စဉ်ဒီဇင်ဘာလ10ရက် Alfred Nobel ကွယ်လွန်တဲ့နေ့မှာကျင်းပကြပါတယ်နိုဘယ်ငြိမ်းချမ်းရေးဆုကလွဲပြီးစံနှစ်ဆု၅ဆုကိုတော့ဆွီဒင်နိုင်ငံစတော့ခ홈မြို့မှာဆုပေးပွဲကျင်းပပြီးနိုဘယ်ငြိမ်းချမ်းရေးဆုကိုတော့အယ်ဖရက်နိုဘယ်ရဲ့ဆန္ဒအတိုင်းနော်ဝေနိုင်ငံအော့စလိုမြို့မှာကျင်းပကြပါတယ်1900ခုနှစ်ကစလို့အခု2024ခုနှစ်အထိနိုဘယ်ဆုရရှိကြတဲ့ဆုရှင်တွေအားလုံးထဲမှာအသက်အငယ်ဆုံးဆုရှင်ကတော့2014ခုနှစ်တုန်းကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ပါကစ္စတန်နိုင်ငံသူမာလာလာယူဆိုဇိုင်းဖြစ်ပါတယ်။အသက်18နှစ်အရွယ်မှာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့တာပါ။အသက်အကြီးဆုံးနိုဘယ်ဆုရှင်ကတော့ဂျွန်ဘီဂိုဒန်နော့ဖ်ဖြစ်ပါတယ်။2019ခုနှစ်ကအသက်68နှစ်အရွယ်မှာဓာတုဗေဒဆိုင်ရာနိုဘယ်ဆုကိုရရှိခဲ့တာပါမြန်မာဒီမိုကရေစီအရေးကိုဦးဆောင်ခဲ့သူဒေါ်အောင်ဆန်းစုကြည်ကတော့1992ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရပြီးအဲ့ဒီအချိန်ကနေအိမ်အကျယ်ကျုပ်ကြခံနေရတာကြောင့်နော်ဝေးနိုင်ငံမှာကျင်းပတဲ့ဆုချီးမြှင့်ပွဲအခမ်းအနားကိုတော့တက်ရောက်လက်ခံနိုင်ခြင်းမရှိခဲ့ပါဘူးနိုဘယ်ငြိမ်းချမ်းရေးဆုသမိုင်းမှာဒေါ်အောင်ဆန်းစုကြည်လိုပဲဂျာမန်သတင်းစာဆရာကာဖွန်အော်ဆစ်စကီတရုတ်နိုင်ငံကအတိုက်ခံခေါင်းဆောင်လီယူရှောင်ပေါင်ဘဲလာရုစ်နိုင်ငံကလူအခွင့်အရေးလှုပ်ရှားသူအာလက်စ်အိုင်ယက်စကီနဲ့အီရန်နိုင်ငံကနာဂတ်စ်မိုဟမ်မဒီတို့ဟာလည်းနိုဘယ်ဆုချီးမြှင့်ခံရခြင်းမှာအာဏာပိုင်တွေရဲ့အကျဉ်းချတာကိုခံနေကြရတာပါရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA ရဲ့တင်ငွေနေနေမဲ့ပတ်ရုပ်သံအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။တော်တာရှင်နေနေနဲ့ VOA ကိုစာရေးသားဆက်တွယ်လို့ရဆိုရင်တော့ email ကနေတဆင့်ရေးသားနိုင်ပါတယ်။ရေးသားရမယ့် email လိပ်စာကတော့BURMESE burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့သတင်းတွေကိုလည်း VO ရဲ့ website မှာကြည့်ရှုနိုင်တယ်လို့ VO ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာပါအချိန်မရကြည့်ရှုနားတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါအောင်မယ်မြန်မာကြက်တဲ့ဖြည့်ရှင်းနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဟာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုတွန်းမြင့်လှုပ်ဆောင်တော့မှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလာအိုမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဂါဇာကဟားမတ်စ်အဖွဲ့တွေနဲ့လေဗနွန်ကဟစ်ဘိုလာတွေကိုထိုးစစ်ဆင်မဲ့လမ်းကြောင်းမှာမနေကြဘူးဂါဇာနဲ့လေဗနွန်တောင်ပိုင်းဒေသခံတွေကိုအစ္စရေးကသတိဆက်ပေးနေတယ်လို့ဂါဇာမြောက်ပိုင်းမှာနိုင်ပေါင်းများစွာအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူ22ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောဆိုပါတယ်။လေဗနွန်မှာရှိတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့တွေရဲ့ဌာနချုပ်ကိုထပ်မံပစ်ခတ်တိုက်ခိုက်ခံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အီရန်ကသူ့ရဲ့ဂျူရူနှစ်စင်းကိုရုရှားအာကာသလုံးပြိုင်ရင်နဲ့ကဘာပတ်လမ်းကြောင်းတဲကိုဆစ်လွတ်ဖို့ရုရှားကိုပေးပို့ခဲ့တဲ့အကြောင်းအီရန်အစိုးရသတင်းတွေကိုထုတ်လွှင့်နေတဲ့အစိုးရသတင်းဌာနကစနေနေ့မှာပြောပါရယ်ဒါဟာအမေရိကန်ကတန်ခတ်ရေးယူထားတဲ့နိုင်ငံနှစ်နိုင်ငံအကြားအာကာသဆိုင်ရာနောက်ဆုံးပူးပေါင်းဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲဒီကနေ့အတန်းလွင့်စီစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရင်မူကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ကျွန်တော်တို့ရဲ့တင်းငွေနေနေမတဲ့အတန်းနဲ့စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ